ပြည်ထောင်နိုင်ငံမျိုးကအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့2022ခုနှစ်အိုလံပစ်အားကစားပြိုင်ပွဲ12ရက်မြောက်နေ့ပြိုင်ပွဲတွေမှာလူအများစိတ်ဝင်စားစောင့်ကြည့်နေကြတဲ့ပြိုင်ပွဲတစ်ခုဖြစ်တဲ့အမျိုးသမီးမီတာ200အပြေးပြိုင်ပွဲမှာအမေရိကန်ပြေးမယ်အလီဆန်ဖီလစ်ကအနိုင်ရသွားပါတယ်ဖလက်စ်ရဲ့ 27.88 စက္ကန့်စံချိန်ဟာမီတာ100နဲ့မီတာ200အပြေးပြိုင်ပွဲတွေမှာနှစ်ထပ်ကွန်းအနိုင်ရဖို့ကြိုးစားခဲ့တဲ့ဂျမေကာအပြေးမယ်ရှယ်လီအန်ဖရီဇာပရိုက်စ်ရဲ့ပြေးနှုန်းထက်တာလွန်ပြီးအနိုင်ရခဲ့တာပါအမျိုးသားမီတာ200ပြိုင်ပွဲမှာတော့ကမ္ဘာအမြန်ဆုံးအပြေးသမားဂျမေကာနိုင်ငံသားဦးစိန်ဘိုးထာကြာတာပရီနေ့ကျင်းပမဲ့ဘောလုံးပွဲစီအလွယ်တကူပဲတက်သွားပါပြီသူနဲ့တနိုင်ငံတည်းသားအပြေးသမားယိုဟန်ဘလိတ်လည်းအလားတူဘောလုံးပွဲတက်သွားပါတယ်တခြားပြိုင်ပွဲတွေမှာတော့အမေရိကန်မျိုးသမီးဘောလီဘောကစားသမားတွေဖြစ်ကြတဲ့ Misty Metrino နဲ့ Kerry Wells Jennings တို့အတွဲဟာပင်လယ်ကမ်းခြေဘောလီဘောပြိုင်ပွဲမှာသူတို့ရဲ့တွတ်တရရွှေတစည်းစုကိုစက်တိုက်စုခုသွားကြပါတယ်လန်ဒန်အိုလံပစ်ပြိုင်ပွဲရဲ့တရားဝင် Internet ဆံမျက်နှာအရအခုချိန်ထိဆိုရင်တရုတ်ကစုစုစည်းစုပေါင်း89ခုအမေရိကန်က82ခုအင်ရှင်ပြည်ထောင်က48ခုတောင်ကိုရီးယားက25ခုနဲ့ရုရှားက52ခုအသီးသီးရထားကြပါတယ်ခင်ဗျာ